အိန္ဒိယမြန်မာနယ်စပ်မြင်းနဲ့ကပ်နေတဲ့ပန်းသာရွာကစစ်ကောင်စီတပ်စခန်းကိုဒီလ15ရက်နေ့ကဒေသခံပြည်သူ့ကာကွယ်ရေးတပ် PDF တပ်တွေကတိုက်ခိုက်ခဲ့တဲ့နောက်မှာတိုက်ပွဲတွေကဒီကနေ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကို PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကနေ့နေ့ကဒီနေ့ထိဒီကနေ့မှတိုက်ပွဲတွေလာဝင်ပြီးမြို့ပေါ်လာတဲ့အင်တာနက်ကိုဒီကကြည့်မျိုးဝတ်ကြည့်ပါနေတော့လူတွေကသာဝမီကြည့်စကူမီစစီမီစကူမီကြည့်ဘုရားဖေမီမိလေကြည့်ဝါပြေခုကထလာကြတယ်ဆိုတော့ဒီလေကဝါကြီးချုပ်ကြည့်လို့ရှိတော့မှာ
ဒီလိုမျိုးလေချောင်းကနေစစ်ကောင်စီတက်တွေကနေစဉ်ဆိုသလိုတိုက်ခိုက်နေတာကတော့ပန်းသာရွာမှာအခြေပြုထားတဲ့စစ်ကောင်စီတက်စခန်းကိုဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ထားတာကြောင့်လို့လဲဆက်ပြောပါရယ
်အဓိကတော့ဘယ်လောက်ဥပဒေလဲပန်းသာဥပဒေကဘယ်လိုဒီနိုင်ငံတော်ကပန်းသာကိုဝိုင်းထောက်အမှုဆောင်ရည်ဒါကအမပိတ်မှုတွေကိုဆက်ရပါပန်းသာအဲ့ဒါကြောင့်တို့ကဒီလိုဒီပိတ်မှုတွေအရစ်ပြည်ပါညာကိုအဝင်ထွက်လုပ်ရဖြစ်သွားပြီးတော့ကျွန်တော်ကြာတော့မှသူကသားရှိတယ
်ပန်းသာရွာမှာအရင်တုန်းကရဲစခန်းပဲရှိခဲ့တာပါလောလောဆယ်မှာတော့စစ်ကောင်စီတက်နောက်ရဲနဲ့ပြူစောထိပူပေါင်းထားတဲ့တပ်ဖွဲ့တွေကစာတင်ကျောင်းမှာစခန်းချနေရာယူထားကြောင်းလည်းပြောပြပါဗျ။တခြားဒေသခံတဦးကတော့19ရက်နေ့နေ့ကင်းကလူနဲ့ရိတ်ခါတွေလေကျောင်းကနေချပေးတာမျိုးရှိတယ်လို့ရဟရင်နဲ့ပြစ်ခတ်တာလည်းရှိခဲ့တယ်လို့အခုလိုပြောပြပါဗျ။ဒီ
နေ့ကပေါ့နော်7နာရီကျော်လောက်မှလူညက်ပြီးချတယ်နောက်ရိတ်ခါတွေချတယ်၄နာရီကျော်လောက်ကြတော့ဒီနေ့ကြီးရဲ့ဟာကင်းလေလာတူတယ်ဒီနိုင်နေနေနိုင်နေရတာဖြစ်တယ်အဲ့မှာကလေးရောကောင်ဒီဘာလုံးကိုဖိထားတာပေါ့နော်ဖိထားပြီးမှတော့ဒီစော်ကြီးကြီးနဲ့စတင်ရောကဒီအတင်းတောင်းကြည့်နေမှာပဲတင်းနေတယ်ဝိုင်းထားလို့ရှိမှာဒီဒီနဲ့ခုနကစစ်သားတွေကခြားတယ်ဒီခါလေးခြားတယ်ခြားပြီးမှဟာကင်းနေလာပြီးတော့ဖြစ်တယ
်မနေ့တော့ကစစ်ကောင်စီတက်ကလာပြီးတော့ခြားတယ်ရိတ်ခါနဲ့ခဲရန်အထုတ်တွေဟာပန်းသာနဲ့အင်တိုင်းရွာအနီးမှာကြားရောက်ခဲ့ပြီးတော့ဒါကိုဒီကနေ့မနေ့စစ်ကောင်စီတပ်ဖက်ကလာပြီးတော့ကောက်တဲ့အချိန်မှာတော့တိုက်ပွဲထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမနေ့တိုက်ပွဲမှာတော့စစ်ကောင်စီပူးပေါင်းတပ်ဖက်က၈ယောက်ကြာဆုံးကြောင်းပြောဆိုတာရှိပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူး။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါကြောင့်ရက်သားထိခိုက်သေဆုံးတာတော့မကြားသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။15ရက်နေ့မနေ့ဖြစ်ပွားတဲ့တိုက်ပွဲမှာတော့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကပန်းသာတပ်စခန်းကိုသိမ်းယူပြီးတော့စစ်သားတယောက်နဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရမိကြောင်းဒေသရင်းသတင်းကွန်ရက်တွေမှာဖော်ပြပါတယ်။ဒီပန်းသာတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသုံးတရာသတင်းထုတ်ပြန်တာမရှိပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ပန်းသာရွာဟာအိန္ဒိယမြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကကြတဲ့တမူးမြို့နဲ့ခွနမိုင်အကွာကလေးတမူးကားလမ်းမပေါ်မှာတည်ရှိနေတာဖြစ်ပါတယ်ရှင်။